ကရင်ပြည်နယ်ကော့ကရိတ်မြို့နယ်ထဲကအလဲဘိုတဲဆိုတဲ့နေရာမှာမြဝတီမြို့ဖက်ကနေသွားတဲ့ခရီးတဲတင်ကားတစ်စီးကိုလက်နက်ကြီးနဲ့ထိမှန်တာကြောင့်ကလေးတဦးအပါအဝင်လူလေးဦးသေဆုံးပြီးခရီးတဲ12ဦးလောက်ဒဏ်ရာရခဲ့ပါတယ်။ဒဏ်ရာပြင်းထန်သူ3ဦးကိုတော့ကော့ကရိတ်ဆေးရုံကနေပအန်ဆေးရုံကိုလွှဲပြောင်းပေးလိုက်တယ်လို့ဆိုပါတယ်။မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင်။
ပြီးခဲ့တဲ့ရက်ကပဲမြမအစိုးရတက်တင်တဲ့ဒီမိုကရေစီကရင်အကျိုးပြုတက်မတော်တို့ကရင်ပြည်နယ်ထဲမှာတိုက်ပွဲတချို့ဖြစ်ပွားခဲ့ပြီးတဲ့နောက်အောက်တိုဘာလ17ရက်နေ့နေ့လယ်ပိုင်းမှာတော့ကရင်ပြည်နယ်ကော့ကရိတ်မြို့နယ်တဲကကားရပ်နားတဲ့နေရာတစ်ခုမှာလက်နက်ကြီးတွေကျခဲ့တာပါခရီးသည်တွေက3ဦးကလက်နက်ကြီးကျရာနေရာမှာပဲတေဆုံးခဲ့ပြီးနောက်တဦးကတော့ဆေးရုံမှာတေဆုံးသွားခဲ့ပါတယ်လူနာ3ဦးကိုတော့ဒဏ်ရာပြင်းထန်တဲ့အတွက်ဖမ်းဆေးရုံကြီးကိုပို့ဆောင်ခဲ့ပြီးအများစုကတော့ကော့ကရိတ်ဆေးရုံမှာပဲရှိနေသေးကြောင်းလူနာတွေကိုတွားရောက်ကြည့်ရှုခဲ့တဲ့မြို့ကန်တဦးကပြောပြပါတယ
်လက်နက်ကြီးရတယ်ဘယ်အဖြစ်မှမသိဘူးဂျိန်းကနေလို့ခွဲတာပဲသိကြတာပုံမှန်သေးတာပဲ3ယောက်ပေါ့ဆေးရုံမှာယောက်မှ1ယောက်သေးတာအခုတော့ကော့ကရိတ်ဆေးရုံမှာလည်းတိတ်ရမတိတာကလေးအဲအဲ့ဒီကလေးတော့ဖမ်းဆေးရုံယူသွားပြီအဲဒါအရင်ကတော့သုံးယောက်ရှိတယ်အခုဒီနေ့ညနေကဖေးရဖမ်းဆေးရုံပို့လိုက်ပြီသုံးယောက်အရင်မတိတဲ့တယောက်ကသွေးရင်ရတယ်နောက်ပြန်ဆုံးပြီးတဲ့တယောက်ရှိနေတယ်အဲ့ဒါလည်းသွေးရင်ရတယ်နောက်ကြံနေရသေးတော့ကုပေးနေတယ်ချင်းနေမကောင်းရင်တော့ဆက်ယူသွားတယ်လေအကျင်းကိုပို့ပေးတယ်ဖမ်းပစ်တာလည်းပို့တဲ့စကမ်းမှာပေါ့ဒီရန်လာစကမ်းလေးပေါ့အဲ့မှာလောက်တာဟုတ်တယ်ဟာရှိတယ်လေဒီစကမ်
းပြစ်ခတ်မှုတွေနဲ့ပတ်သက်လို့မြမအစိုးရဘက်ကတော့တိုင်းရင်းသားလက်နက်ကိုင်တွေဘက်ကောဆက်တွယ်မေးမြန်းဖို့ကြိုးစားခဲ့ပေမဲ့ဆက်တွယ်လို့မရခဲ့ပါဘူးကော့ကရိတ်မြို့နယ်ရဲတပ်ဖွဲ့မှူးရုံးကိုဆက်သွယ်မေးမြန်းတဲ့အခါမှာတော့တေဆုံးသူအမျိုးသား3ဦးနဲ့ကလေး2ဦးတေဆုံးခဲ့ကြောင်းဒဏ်ရာရသူ12ဦးရှိခဲ့တယ်ဆိုပြီးအတည်ပြုပြောကြားပါတယ်
။အဲကျွန်တော်တို့စီကတော့အခုဟာဖြစ်နေတဲ့ကအလုံးကြားဟိုစားပေါ့ကြား4ဦးတေကြား4ဦးမှာကလေး2ဦးပါဆင်းရ။အဲကျွန်တော်တို့ဒဏ်ရာရတော့ဟိုစားပေါ့ခွင်းဖုန်းဒီပေါ့12ဦးပေါ့။အဲအဲဟိုစားပဲလက်နေကြည့်လာကြားပြီးတော့အဲမှာသူတို့ကားရက်လာတဲ့အချိန်မှာကိုယ်ပါပြီးတော့မှဒီမှနဲ့သူရဲ့အဟာကိုပြရတယ
်အခုလက်နဲ့ကြီးဟာဘသူတွေဘက်ကပြစ်ခတ်လိုက်တဲ့လက်နဲ့ဆိုတာကိုတော့အတိအကျမသိရသေးကြောင်းမြို့နယ်ရဲတပ်ဖွဲ့မှူးရုံးကဆိုပါတယ်တိုက်ပွဲတွေအတွင်းပြစ်ခတ်မှုရောက်လက်နဲ့ကြီးတွေကြလာသလားဆိုတာကိုလည်းအတိမပြုတ်နိုင်သေးဘူးလို့ဆိုပါတယ်ပြီးခဲ့တဲ့တပတ်ကျော်တုန်းကလည်းအဲ့ဒီလမ်းတစ်လျှောက်မှာလက်နဲ့ကြီးတွေကြခဲ့တဲ့အတွက်ခရီးသည်တွေဒဏ်ရာရရှိခဲ့ပြီးကော့ကရိတ်ဆေးရုံမှာပဲကုသခံခဲ့ရပါတယ်လက်ရှိမှာတော့မြမအစိုးရတက်တည်နဲ့ကရင်လက်နဲ့ကင်အဖွဲ့တချို့ဟာကရင်ပြည်နယ်မှာတိုက်ပွဲတွေဖြစ်နေတာပါပြီးခဲ့တဲ့လကုံပိုင်းတုန်းကတော့မော်ပီနယ်ကြိုက်မျိုးမြို့နယ်ထဲမှာ၄ရက်ဆက်တိုက်တိုက်ပွဲတွေပြင်းထန်ခဲ့ပြီးအခုရက်ပိုင်းမှာပဲတိုက်ပွဲတချို့ပြန်ဖြစ်နေတာပါမြဝတီမြို့ကနေကော့ကရိတ်ဖအံရန်ကုန်လမ်းတစ်လျှောက်သွားလာနေကြတဲ့ခီးတွေတွေကတော့ခီးတွေတင်ကားတွေပေါ်မှာလက်နက်ကြီးတွေကျနေတဲ့အတွက်စိုးရိမ်ပူပန်နေကြပြီးအခုလိုမျိုးထိခိုက်သေဆုံးမှုတွေရှိနေတဲ့အတွက်ကုန်တယ်တချို့ဟာသူတို့ရဲ့ခီးစဉ်တွေကိုဖျက်ပစ်လိုက်ကြတယ်လို့ဆိုပါတယ်မြမအစိုးရနဲ့ကရင်လက်နက်ကိုင်အဖွဲ့တချို့ဟာ2011ခုနှစ်အကုန်2012ခုနှစ်ထဲမှာအပြစ်ခတ်ရဲစေးရေးလက်မှတ်ရေးထိုးထားခဲ့ကြပေမဲ့ကရင်ပြည်နယ်ထဲကတချို့နေရာတွေမှာတော့ထိတွေ့မှုတိုက်ပွဲငယ်တချို့ရှိနေပါတယ်ရှင်